9ရက်ကြာခရီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတရုတ်နိုင်ငံဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းမြစ်ဆုံရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့မြန်မာဘက်ကလက်တလော့ဘာမှပြောဆိုဆွေးနွေးစရာရှိအောင်မှမဟုတ်ဘူးလို့နိုင်ငံခြားရေးဌာနကပြောပါတယ်။မနက်ဖြန်မှာတရုတ်သမ္မတနဲ့တွေ့ဆုံဖို့ရှိတဲ့ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်အကြောင်းကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဒေသစံတော်ချိန်ညနေ9နာရီမှာတရုတ်ဝန်ကြီးချုပ်လီခါချန်က Great Hall of the People North Hall မှာကွန်ပျူတာဖွင့်နေကြိုဆိုခဲ့ပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံတော်ကောင်စီဝန်ကြီးချုပ် Mr. လီခါချန်ရဲ့ဖိတ်ကြားချက်နဲ့အခုလိုတွားရောက်တာပါ။ညနေ6နာရီမှာတော့ဒေါက်တာဆန်းစုကြည်နဲ့တရုတ်ဝန်ကြီးချုပ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစည်းအဝေးမှာနှစ်နိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုပြောပါတယ်။
ကျမတို့ကြည့်စုတာဟာကျမတို့ရဲ့မိတ်ဖြစ်ဆွေပြည့်ဖြစ်ဆိုတာအပေါ်ဒီတိုင်းနဲ့ကျမတို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာလည်းပြောင်းလဲတယ်ဆိုတာပို့ပြီးတော့ကောင်းမှုမို့ပို့ပြီးတော့တည်မြဲဖို့ပို့ပြီးတော့ခိုင်မာဖို့အပြောင်းလဲတွေပဲဖြစ်မယ်လို့ကျမတို့ယုံကြည်မျှော်လင့်ပါတယ်
ဒီကနေ့မှာပဲစီးပွားရေးနဲ့ဤပညာပိုင်းဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနားလည်မှုစွာကြံလွှာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီကနေ့မနက်ပိုင်းတုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်အခုခီးစဉ်အတွင်းနှစ်နိုင်ငံကြားအကျိုးတူပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးကြမှာဖြစ်ပေမဲ့မြစ်ဆုံမှာရေကာတာတည်ဆောက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလက်တလောမှာဘာမှပြောဆိုစရာမရှိသေးဘူးလို့နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဒေါ်အေးစိုးကအခုလိုပြောပါတယ်
ကိစ္စတော့အမှန်တော့တရုတ်ကတော့ဒီကိစ္စကိုတော့သူပြောကောင်းပြောမှသူကအခွင့်ခါတိုင်းလဲပြောနေတာကိုတော်တော်ပြန်လဲသုံးသပ်လောက်ကင်မို့ပါဆိုတော့ဒါပေမဲ့အမတို့အနေနဲ့တော့ဘာမှထွေထွေထူထူဆွေးနွေးစရာမရှိဘူးလို့ဟိုသဘောထားတယ်။ဘာဆိုတော့အမတို့ကဒီကိစ္စနဲ့ပတ်သက်ပြီးအမတို့ဘာလို့တလောကပဲဥစ္စာကော်မတီထောင်လိုက်တယ်လေ။အဲ့ဒီကော်မတီကသူလုံးဆရာရှိတာတွေဆက်ပြီးတော့လုံးမှာဆိုတော့ဟိုဘက်မှာထွေထွေထူတရုတ်နဲ့ဘာမှဆွေးနွေးမှုမရှိဘူးလေ
။သမရဦးသိန်းစင်ဆိုကလက်ထက်လူလူတွေရဲ့ကန့်ကွက်တောင်းဆိုမှုကြောင့်တရုတ်နိုင်ငံဘက်ကဒေါ်လာ 3.6 တန်းကုန်ကြကန်တိဆောက်မဲ့မြစ်စုံရေအားလျက်စစ်စီမံကိန်းကို2011ခုနှစ်အတွင်းတုန်းကဆိုင်းငံ့ထားခဲ့ပါတယ်။လူမှုပတ်ဝန်းကျင်ကစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်ပျက်စီးစေနိုင်တာကြောင့်အခုလိုဆန္ဒထုတ်ပေါ်ခဲ့တာပါ။ဒါ့အပြင်မြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကအစိုးရအနေနဲ့ပွင့်လင်းမြင်သာစွာလုပ်ကိုင်ခဲ့ခြင်းမရှိတာကြောင့်လည်းလူမှုအကြမ်းမကျေနပ်မှုတွေတိုးလာတာဖြစ်ပါတယ်။NLD အစိုးရအနေနဲ့တော့မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်တင်မတင်လေးလာစုံစမ်းမဲ့ကော်မရှင်တရက်ကိုဖွဲ့စည်းပေးထားခဲ့ပြီးပါပြီ။အရှင်အောင်အရှမအကြီးဆုံးရေအားလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင့်ကအခုလိုပြောပါတယ်
။မြစ်စုံကိစ္စနဲ့ပတ်သက်ပထမဆုံးအပြင်အဲ့ဒီမြစ်စုံသဘောတူညီချက်ထဲမှာဘာတွေပါတယ်ဆိုတာကိုပြည်သူလူထုကိုပထမဆုံးအသိပေးဖို့လိုပါတယ်။အဲ့ဒါတော်ဆန်းစုကြည်ကဂရီပေးထားပြီးသူကမဖတ်သေးဘူးဆိုတဲ့ဟာပဲနောက်ဆုံးပြောခဲ့တာကြားတယ်ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဘာတွေပါတယ်ဆိုတော့ပြည်သူလူကိုတတိအတိပေးရမယ်နော်ပြည်သူလူထုရဲ့ဆန္ဒသဘောထားကိုမှန်မှန်ကန်ကန်ရရှိနိုင်အောင်လို့နောက်ပြီးကြတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းဖြစ်အောင်ဆောင်ရွက်ရတာဟာအစိုးရကောင်တရရဲ့လုပ်ငန်းလို့ကျွန်တော်တာဝန်လို့ထင်ပါတယ်နောက်သူရဲ့အောင်မြင်မှုလို့လည်းဖြစ်မှာပါ
ဒေါက်တာဆန်းစုကြည်ဟာ2015ခုနှစ်အတွင်းတုန်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးအနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းပင်အပါအဝင်ဝန်ကြီးချုပ်လီခါချန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုခီးစဉ်ကတော့ NLD ပါတီအနေနဲ့အာဏာရလာပြီးနောက်ပိုင်းပထမဦးဆုံးတွားရောက်ခဲ့တဲ့တရုတ်နိုင်ငံခီးစဉ်မှာနောက်လာမှာတွားရောက်ဖို့ရှိနေတဲ့ American ပြည်အောင်စုခီးစဉ်မတိုင်ခင်မှာတရုတ်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေအပြင်အိန္ဒိယချင်းအင်အားကြီးတရုတ်နိုင်ငံနဲ့ပါဆက်ဆံရေးပုံမှန်ထိန်းသိမ်းဖို့မြန်မာအစိုးရဆက်ဆက်အနေနဲ့ဆောင်ရွက်ခဲ့ကြတယ်လို့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်မန်ဟောင်းTrevor Wilson က VOA ကိုအခုလိုပြောပါတယ
် Any Myanmar leader has had to deal with this sort of dilemma that they've
ဆာဇာအရာရာမှာအင်အားတာလွန်တဲ့အိန္ဒိယချင်းနိုင်ငံနဲ့ဆက်ဆံရာမှာအကြက်တဲဆိုက်ရောက်တဲ့အခြေအနေမျိုးကိုမြန်မာနိုင်ငံအစိုးရအဆက်ဆက်အနေနဲ့ကြုံရတာပါမြန်မာနိုင်ငံအနေနဲ့လည်းသူတို့ရဲ့အကူအညီတွေလိုအပ်ပါတယ်မြန်မာခေါင်းဆောင်တွေဟာတစ်ဖက်မှာတရုတ်နဲ့ဆက်ဆံရတယ်လို့တစ်ဖက်မှာလည်းအမေရိကန်နဲ့ဆက်ဆံရတာပါတခြားသူတွေလိုပဲဒေါက်တာဆန်းစုကြည်ကဒီအခြေအနေကိုကောင်းကောင်းသဘောပေါက်ပါရယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တရုတ်နိုင်ငံဝန်ကြီးချုပ်လီခါချန်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးကဏ္ဍစုံပူးပေါင်းဆောင်ရွက်ရေးစစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြပါရယ်9ရက်ကြာခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ဟာမနက်ဖြန်မှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါရယ်ခင်ဗျာ